မြေမျိုးကတီဗီပီသတင်းတောက်နဲ့မင်းစီမသတင်းတောက်တို့ကိုပုံမှန်905ကကြီးနဲ့စေယုတ်ချိုရေးကောင်စီကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်သူတို့နှစ်ဦးဟာစေယုတ်ချိုရေးကောင်စီလက်ထက်မှာဒုတိယမြောက်ထောင်ချအပြစ်ပေးခံရတဲ့သတင်းသမားတွေပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူသွေးကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူမှုတွေလုပ်နေတာမှာတက်ကြွလှုပ်ရှားသူတွေသာမကသတင်းသမားတွေလည်းပြစ်မှတ်ထားခံရပါတယ်ပြီးခဲ့တဲ့မေလ12ရက်နေ့ကပဲပဲခူးတိုင်းပြည်မြို့မှာနေထိုင်တဲ့ DBB တင်မူကွက်တင်မြမအတန်းသတင်းဌာနသတင်းတောက်ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ထောင်ဒဏ်3နှစ်အပြစ်ပေးခံခဲ့ရပြီးတဲ့နောက်ဒီကနေ့မှာနောက်ထပ်သတင်းသမား2ဦးကိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်သူတို့တွေကတော့ဘိမ်းမြို့က DBB သတင်းတောက်ကိုအောင်ကျော်နဲ့မင်းစီမသတင်းတောက်ကိုစစော်တို့ဖြစ်ပါတယ်သူတို့ကိုပိတ်အကျဉ်းထောင်အတွင်းအထူးတရားစီရင်တာမှာဒီကနေ့ပဲအမိန့်ချလိုက်တာလို့သိရပါတယ်။ဖန်စီရင်းယူခင်ရအချိန်ကနေဒီကနေ့အမိန့်ချတဲ့အထိမိသားစုနဲ့တွေ့ခွင့်မရပဲအမိန့်ချတဲ့ခဏသာဖုန်းစကားပြောခွင့်ရခဲ့တယ်လို့ပြည်ထောင်ချမှတ်ခံခဲ့ရတဲ့သတင်းတောက်ကိုအောင်ကျော်ရဲ့ဇနီးကပြောပါတယ်။
အခုထောင်နဲ့နည်းချလိုက်တဲ့အချိန်ဒီပေါ်မှာကိုအောင်ကျော်အနေနဲ့ကအယူခံလောကမဝင်ပါဘူးလို့ညီမတို့ပြောတယ်။မြန်မာနိုင်ငံမှာဒီတရားဥပဒေမှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြော
တယ်။ DBP သတင်းဌာနအပါဝင်သတင်းဌာန၅ခုကိုစေယုတ်ချုပ်ရေးကောင်စီကမပိတ်သိမ်းခင်ဒီမတ်လ၁ရက်နေ့ညနေပိုင်းတုန်းကသတင်းတော်ကိုအောင်ကျော်ကိုသူ့ရဲ့နေအိမ်မှာအကြမ်းဖက်ပစ်ခတ်ဖမ်းဆီးသွားတာဖြစ်ပါတယ်။ရောဘာဂျီလီလောက်လေးကွာတွေနဲ့အင်ကိုပစ်ခတ်တာတကားမှန်တွေကိုချိုးဖျက်ပြီးအကြမ်းဖက်ဝင်ရောက်ဖမ်းဆီးတာတွေမလုပ်ခင်ကိုအောင်ကျော်ကိုယ်တိုင်လူမှုကွန်ရက်ပေါ်ကိုတိုက်ရိုက်ချုပ်လင်းခဲ့ပါသေးတယ်။ဖမ်းဆီးခင်ရတဲ့အချိန်မှာဥကောင်းနဲ့ခန္ဓာကိုယ်အနှံ့ရိုက်နေခံခဲ့ရပြီးအမှုရင်ဆိုင်တဲ့နေရာမှာလည်းဖိအားပေးချင်းချောက်တာတွေကြောင့်သူ့အမှုကိုရှင်းနေလိုက်ပေးမဲ့သူမရှိခဲ့ပါဘူး။သူကိုယ်တိုင်ပဲခုခံချေပါခဲ့ရတယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ဖမ်းဆီးခံခဲ့ရပြီးတော့ရဲအတော်ကြာစစ်ဆေးမင်းမြန်ခံခဲ့ရပြီးတဲ့နောက်ထောင်တွင်းတရားစီရင်ရေးခုနှစ်ကြိမ်မြောက်ရုံးချင်းအပြီးမှာပဲအခုလိုထောင်နဲ့နှစ်နှစ်ကြာခံစေဖို့အမိန့်ချခံလိုက်ရတာဖြစ်ပါတယ်။မင်းစီမသတင်းတော်ကိုစောစောကိုတော့ပြီးခဲ့တဲ့ဧပြီလ6ရက်နေ့မှာစေယုတ်ချုပ်ရေးကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံခဲ့ရပြီးတော့ခုနှစ်ကြိမ်မြောက်ရုံးချင်းအပြီးမှာအခုလိုထောင်နဲ့နှစ်နှစ်ကြာခံဖို့အမိန့်ချခဲ့တာဖြစ်တယ်လို့သူ့ရဲ့ဇနီးဖြစ်သူကပြောပါတယ်။မ
မရကျတတိယမောင်ကလေတတိယမောင်တတိယရေးတတိယရေးကိုပြထုတ်လုံဆော့ဆွေးတဲ့ပုံမှာတာဝန်ဖတ်တယ်
။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း Frontier သတင်းဌာနကနိုင်ငံခြားသားEditor Danny Fenster ကိုအကြောင်းပြချက်မသိရပဲလုံချိုရေးအာဏာပိုင်တွေကလေးစိတ်မှာဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။သတင်းသမားတွေကိုပြစ်မှတ်ထားဖမ်းဆီးအရေးယူရာတွေရှိနေတယ်လို့အမှုရင်ဆိုင်တဲ့နေရာမှာလည်းသတင်းသမားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အခွင့်အရေးမျိုးတွေဥပဒေအရမရရှိခဲ့ဘူးလို့ရှင်းနေဦးခင်မောင်မြင့်ကပြောပါတယ
်။ဒီလိုဥပဒေကအကာအကွယ်ပေးရပါမယ်။အဲ့ဒီဥပဒေရဲ့ပြဋ္ဌာန်းချက်ကိုသတင်းမီဒီယာသားတွေကအထူးခံစားဖို့မရဘူး။အဲ့ဒီငမရာကိုလည်းဒီသတင်းမီဒီယာသားတွေကိုအကာအကွယ်ပေးရမယ်သိမီယာကောင်းပြီးကိုယ်တိုင်ကအလေးနဲ့ထားပြီးတော့အကာအကွယ်မပေးနိုင်ဒီမျိုးရေးဌာနကိုတောင်းဆောင်တဲ့မီယာကလည်းဒီကပြည်ထောင်စာကြီးတွေမှာတောင်းဆောင်နေသိမီယာဘာကြီးလဲမသိဘူးအဲ့ဒီမှာလည်းသူမီတဲ့သူမီယာတွေနဲ့ခုချင်းဆက်ဆံခါရတော့ဒီနောက်တစ်ဆိုင်နဲ့ကာကန်အင်မီကားလူတွေနဲ့ဒီသတင်းတော်တွေနဲ့တွေ့ဆုံမယ်မရတာတော့
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းဆနပြပေါ်တွေမှာသတင်းယူနေတဲ့အချိန်သတင်းတော်တွေဖမ်းဆီးခင်ရတာသူတို့ရဲ့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးခင်ရတာတွေလုပ်နေတာမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့ဒီကနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခင်ရတဲ့သတင်းတော်80ထက်မနည်းရှိခဲ့ပါတယ်။ဒီထက်ကအယောက်30ပြန်လည်လွတ်မြောက်ခဲ့ပေမဲ့လို့အယောက်40ကျော်ကတော့တက်မတော်ကိုအကြီးအကျယ်ပြက်စီအောင်ပြောဆိုရေးသားမှုရစသက်ကြီးဥပဒေပုံမှ905ကကြီးနဲ့အမှုဖွင့်ခံရပြီးအချင်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်မေးဖမ်းဆီးခံထားပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှန်905ကကြီးနဲ့ဖောင်းရန်ထုတ်ခံထားရလို့ထွက်ပြေးတိမ်းရှောင်နေကြပါတယ်။မင်းစီမ DBB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလည်ပတ်ခွင့်ရပ်ဆိုင်းခံထားရတဲ့သတင်းဌာနပေါင်းကတော့8ခုရှိသွားပြီဖြစ်ပါတယ်ရှင
်။ DBB နဲ့မင်းစီမသတင်းဌာနတွေကသတင်းတော့2ဦးကိုထောင်ဒဏ်2နှစ်စီချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူသွေးပြောပြသွားတာပါ။